ဒေါက်တာရှင်များမင်္ဂလာပါဒီတစ်ပတ်မှာတော့အစိုးရကဆောင်ရွက်နေတဲ့စိုက်ပျိုးရေးပညာပေးအစီအစဉ်တွေကိုအမှန်တကယ်ထိရောက်အောင်လုပ်ဖို့လိုတဲ့ဆိုတဲ့အကြောင်းပဲဖြစ်ပါတယ်ပြည်တွင်းမှာအများဆုံးစားသုံးနေတဲ့သီးနှံတွေနဲ့ပြည်ပကိုအများဆုံးတင်ပို့နေတဲ့သီးနှံတွေစိုက်နီးပျိုးနီးအကြံပြုချက်တွေကိုစိုက်ပျိုးရေးမွေးမြူရေးနဲ့ဆံမြောင်းဝန်ကြီးဌာနကပြီးခဲ့တဲ့နိုဝင်ဘာ30ရက်နေ့ကထုတ်ပြန်ခဲ့ပါတယ်စုစုပေါင်းသီးနှံ15မျိုးအတွက်အကြံပြုချက်ထုတ်ပြန်တာပါပြည်တွင်းမှာအများဆုံးစားသုံးတဲ့သီးနှံပြပကိုလည်းအများဆုံးတင်ပို့တဲ့သီးနှံ15မျိုးကတော့မြေပဲပဲဒီစိန်မပဲပဲလွန်နှမ်းစပားနဲ့ဥယျင်သီးနှံ9မျိုးဖြစ်တဲ့တရက်ကျွဲကောတခွားမွေဖရဲထောပတ်ဒီငရုတ်ခရမ်းကျင်ကျက်တုန်ီနဲ့ဂေါ်ဘီဒုတ်တို့ဖြစ်ပါတယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆံမြောင်းဝန်ကြီးဌာနကတော့စိုက်ပျိုးရေးနည်းပညာအကြံပြုချက်တွေကိုထုတ်ပြန်ရမှာစိုက်ပျိုးရေးဆိုင်ရာအလေ့ကျင့်ကောင်းများ Good Agricultural Practice ဆိုပြီးသုံးနှုန်းထားပါတယ်ထုတ်ပြန်ချက်ရဲ့ရည်ရွယ်ချက်ကိုတော့အနေကင်းရှင်းပြီးအရေးအသေးပြေဝစေသောသီးနှံများစိုက်ပျိုးထုတ်လုပ်ပြီးဈေးကွက်သို့တင်ပို့နိုင်ရန်အတွက်ဆိုပြီးမီဒီယာတွေကိုပြောကြားထားပါတယ်။ဝန်ကြီးဌာနရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးပြောရရင်တန်းပြည်ရဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးအတွက်တကယ်လိုအပ်နေတဲ့အချက်ဖြစ်ပါတယ်။လက်ရှိအချိန်တွေမှာမြန်မာနိုင်ငံကစိုက်ပျိုးထုတ်လုပ်နေတဲ့သီးနှံတွေဟာဓာတုတက်ကျွင်းပါဝင်မှုပိုးမွှားအန္တရာယ်စတာတွေနဲ့ပတ်သက်ပြီးအမကန်ချက်မရှိသလိုအရေးအသေးပိုင်းကြတော့လေဒေသနိုင်ငံတွေနဲ့မရှင်းနိုင်ပါဘူးလက်ရှိအနေထားမှာမြန်မာနိုင်ငံကစိုက်ပျိုးထုတ်လုပ်တဲ့သီးနှံတွေဟာဓာတုတက်ကျင်းနဲ့ပိုးမွှားအန္တရာယ်ကိုအမမခံနိုင်တဲ့အတွက်အတိတ်တုန်းကလည်းဈေးကွက်တွေဆုံးရှုံးခဲ့ရသလိုလက်ရှိအချိန်မှာလည်းဈေးကွက်အစ်စ်တွေရရှိဖို့ခက်ခဲနေပါတယ်ပြီးခဲ့တဲ့တစ်နှစ်ခွဲလောက်ကမြမပဲဒီစိမ့်မှာဓာတုတက်ကျင်းတွေပါဝင်တဲ့အတွက်ထိုင်ဝမ်ကအဝယ်ရက်လိုက်တာအခုထိပါပဲပြီးတော့တရုတ်နိုင်ငံကိုတရားဝင်ဆန်တင်ဖို့ရောင်းချရေးအတွက်လည်းတရုတ်ဘက်ကတောင်းဆိုတဲ့ဓာတုတက်ကျင်းကင်းရှင်းမှုနဲ့ပိုးမွှားကင်းစင်မှုတတ်မှတ်ချက်တွေကိုပြေဝအောင်အာမမခံနိုင်တဲ့အတွက်အခုထိမအောင်မြင်သေးပါဘူးဒါကြောင့်ပြည်တွင်းမှာစားသုံးမှုအများဆုံးပြပကိုလည်းတင်ပို့မှုအများဆုံးသီးနှံတွေကိုဘေးအန္တရာယ်ကင်းရှင်းအောင်အရေးအသွေးပြေဝအောင်ဆောင်ရွက်တယ်ဆိုတာတကယ်လိုအပ်နေတဲ့အရာကိုလှုပ်ဆောင်တာဖြစ်ပါတယ်။ဒါမှသာလျှင်ပြည်တွင်းစားသုံးသူတွေလည်းဘေးအန္တရာယ်ကင်းရှင်းမှဖြစ်သလိုပြပဈေးကွက်လည်းပုံမှုရရှိနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ဒီဆောင်မမှာအလေးအနက်ထားပြီးပြောချင်တဲ့အချက်ကတော့သက်ဆိုင်ရာဝန်ကြီးဌာနအနေနဲ့တန်းပေါင်းများစွာသောတောင်သူလယ်သမားတွေအပါအဝင်စိုက်ပျိုးရေးသမားတွေကိုပညာပေးအစီအစဉ်လုပ်တယ်ဆိုရင်တကယ်ထိရောက်ဖို့တော့လိုပါတယ်။နံပါတ်၁အနေနဲ့ပညာပေးအစီအစဉ်တွေကိုတာမန်တောင်သူလယ်သမားတွေလက်လန်းမီနိုင်တဲ့နီးလန်းတွေနဲ့လှုပ်ဆောင်ရပါမယ်။နံပါတ်၂အနေနဲ့ပညာပေးအစီအစဉ်တွေကိုတာမန်တောင်သူလယ်သမားအများစုနားလည်လွယ်တဲ့နီးလန်းတွေတောင်သူအများစုနားလည်နိုင်မဲ့စကားအသုံးနှုန်းတွေနဲ့ဆောင်ရွက်ဖို့လိုပါတယ်။မဟုတ်ရင်တော့ပညာပေးအစီအစဉ်ဆိုတာတွေကိုဘလောက်ပဲလှုပ်လှုပ်ထိရောက်ဖို့ခဲယဉ်ပါတယ်။ပညာပေးအစီအစဉ်ဆောင်ရွက်ထားတဲ့သီးနှံ15မျိုးကိုလေ့လာကြည့်ရင်တရက်ကျွဲကောတခွားမွေထောပတ်သီးစတဲ့ဥယျင်သီးနှံတွေကိုတော့အသင့်အသင့်ကျွဲဝတဲ့စိုက်ပျိုးရေးသမားတွေကစိုက်ကြတာများပါတယ်။ဒါပေမဲ့မြေပဲပဲဒီစိမ့်မပဲပဲလွန်နှမ်းနဲ့စပားစတဲ့သီးနှံ6မျိုးရဲ့ဥယျင်သီးနှံတွေတဲကဖရဲငရုတ်ခရမ်းကျင်တက်တုန်ီနဲ့ဂေါ်ဘီဒုတ်တွေကိုစိုက်ကြတာကတော့အခြေခံတောင်သူလယ်သမားတွေပဲများကြပါတယ်။ဆက်လက်ပြီးတော့သီးနှံ15မျိုးအတွက်သက်ဆိုင်ရာဝန်ကြီးဌာနကစိုက်ပျိုးရေးဆိုင်ရာကောင်းမွန်သောအလေးအကျင့်များကိုဘလို့လမ်းကြောင်းတွေနဲ့ဖြန့်ဝေထားလဲဆိုတာကိုပြောရအောင်ပါ။ဝန်ကြီးဌာနရဲ့ website လိပ်စာနဲ့လူမှုခွန်ရက်ဖြစ်တဲ့ Facebook တို့မှာအကြံပြုချက်တွေကိုတင်ထားပါဗျ။သတင်းမီဒီယာတွေရဲ့သတင်းထဲမှာတော့ဝန်ကြီးဌာနရဲ့ website လိပ်စာရဲ့ Facebook လိပ်စာရဲ့ကိုပေးထားပါဗျ။ပြီးတော့အသေးစိတ်သိလို့ရင်စိုက်ပျိုးရေးဦးစီးဌာနရဲ့မြို့နယ်ဦးစီးမှုရုံးတွေနဲ့ဥယျင်ကျန်းဟင်းသီးဟင်းရွက်နဲ့အပင်ဇီဝနီးပညာဌာနခွဲရုံးချုပ်တို့ကိုမေးမြန်းနိုင်တယ်လို့တရင်တွေထဲမှာပြောထားပါဗျ။စာရေးသူအနေနဲ့ဝန်ကြီးဌာနရဲ့ website ထဲကိုဝင်ပြီးစိုက်ပျိုးရေးဆိုင်ရာအလေ့ကျင့်ကောင်းများဆိုတာတွေကိုရှာဖတ်ကြည့်တဲ့အခါတိနံ15မျိုးအတွက်နီးပညာအကြံပြုချက်တွေကိုဖိုင်၅ပိုင်းနေရာ၅ခုခွဲပြီးဖော်ပြထားပါဗျ။အဲ့ဒီထဲမှာဖိုင်၃ခုကစာရေးအားလုံးကိုတိုက်ရိုက်ဖတ်လို့မရပါဘူး။ထက်ဆင့်လမ်းကြောင်းလင့်တွေကိုထပ်မံဖွင့်ပြီးမှဖတ်လို့ရပါတယ်။ဒါနဲ့ပတ်သက်ပြီးရေပုံရအပြင်တုံးသက်ရရင်တာမန်တောတူတောင်သားလယ်သမားတွေအနေနဲ့ဝန်ကြီးဌာနကသူ့ရဲ့ website ပေါ် Facebook ပေါ်မှာစိုက်ပျိုးရေးနည်းပညာအကြံပြုချက်တွေကိုဖြန့်ဝေထားတယ်ဆိုတာသိချင်မှတောင်းသိကြမှာပါအကယ်၍သိလို့ဖတ်ချင်တဲ့ဆိုရင်တော့သူတို့အတွက်လက်လန်းမီဖို့ခရင်လွန်ပါတယ်ထက်ဆင့်လမ်းကြောင်းတွေကိုဖွင့်ရတာဖြစ်တဲ့အတွက်ဖုန်းနဲ့ဖတ်ဖို့လည်းခက်ခဲပါတယ်ကွန်ပျူတာနဲ့ဖတ်မှအဆင်ပြေတာပါပြီးတော့တောင်သူတွေအနေနဲ့မြို့နယ်စိုက်ပျိုးရေးဌာနတွေစီသွားပြီးအကြံပြုချက်တွေကိုတကူးတကသွားမေးကြဖို့ဆိုတာခဲရင်ပါတယ်။နောက်တစ်ချက်ကတော့စိုက်ပျိုးရေးဆိုင်ရာအလေးကျင့်ကောင်းများဆိုတဲ့အချက်တွေကိုရေးသားဖော်ပြထားတဲ့ပုံစံပါ။အဲ့ဒီအကြံပြုချက်ထဲမှာရေးသားထားတဲ့အရေးသားတွေအသုံးနှုန်းတွေကဘာသာရေးဆိုင်ရာစကားလုံးတွေနဲ့ပြည့်နှက်နေပါတယ်။တ တာမန်တောင်သူလေသမားတွေမပြောနဲ့တော်ယုံတန်ယုံစာဖတ်ခြင်းမရှိတဲ့ဆယ်တန်းအောင်ဘွဲရတွေအတွက်တောင်နားလေရခက်ခဲပါဗါးဒါကြောင့်ပြောလို့တာကရွေးချက်ကဘလောက်ကောင်းကောင်းလုံနီးလုံဟန်ကမြေပြင်အနေထားနဲ့အဝင်ကွင်ကြမဖြစ်ရင်ကောင်းမွန်တဲ့ရလက်မထွက်နိုင်ဘူးဆိုတာပါပဲဒါကြောင့်စိုက်ပျိုးရေးကဏ္ဍအမှန်တကယ်ဖွံ့ဖြိုးရေးအတွက်စိုက်ပျိုးရေးနည်းပညာဖြန့်ဖြူးမှုတွေကိုတောင်သူတွေစီကိုကြဲကြဲပြန့်ပြန့်ရောက်ရှိပြီးသူတို့လည်းနားလေရလွယ်ကူမဲ့နီးလန်းတွေကိုပြောင်းလဲသုံးဆွဲတင်မှာကြောင်းအကြံပြုတင်ပြလိုက်ပါတယ်စီပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။